ပြည်ပြည်ဆိုင်ရာတရားရုံး ICJ ကကြားဖြတ်ရေးပေါ်စီမံဆောင်ရွက်ဖို့ချမှတ်ထားတဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အကဲဖြတ်ဆောင်ကြည့်ဖို့တရားအထူးကော်မတီတရက်ကိုထူထောင်လိုက်တာနဲ့ပတ်သက်ပြီးပြည်တွင်းလူအခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်တွေကိုစုစည်းတင်ပြပေးကြပါတယ်ကျွန်မမေခါပါတရားအထူးကော်မတီတရက်ကိုထူထောင်လိုက်တဲ့အကြောင်း ICJ တရားရုံးကပြီးခဲ့တဲ့ဒီဇင်ဘာ22ရက်နေ့ကကြေညာချက်ထုတ်ပြန်ထားတာပါမြန်မာနိုင်ငံတွင်လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမျှချင်းမြန်မာဦးဆောင်တည်ထောင်သူဦးအောင်မျိုးမင်းကတော့ဒီလိုဖွဲ့စည်းလိုက်တာကမြန်မာနိုင်ငံအတွက်နိုင်ငံတကာဖိအားတစ်ခုထတ်တိုးလာတယ်လို့တုံ့တက်လိုက်ပါတယ်မြန်မာနိုင်ငံမှာလူမျိုးတုံ့တက်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားချက်နဲ့ပတ်သက်လို့မြန်မာဘက်ကပြန်လည်ခုခံခြေပချက်ကိုလာမယ့်2021ခုနှစ်ဇန်နဝါရီ25ရက်နေ့မှာ ICJ ကိုတင်သွင်းရမယ့်အချိန်နဲ့မရှိမနှောင်းမှာပဲအခုလိုအထူးကော်မတီတရက်ဖွဲ့စည်းပြီးလေးလာစောင့်ကြည့်မယ့်အပေါ်စိုးရိမ်မိတယ်လို့သူကပြောပါတယ
်မြန်မာအစိုးရတင်လာမယ်တင်လာတဲ့ချက်တွေကဟုတ်လားမဟုတ်ဘူးလားရှင်မာကောတကယ်တမ်းဖြစ်နေတဲ့ချက်တွေနဲ့ကင်းကွာမှုရှိလားမရှိလားဒါကိုသူကပြန်ပြီးစစ်စစ်တဲ့သဘောမျိုးဖြစ်လာတယ်ပို့ပြီးတော့မြန်မာအစိုးရတွေအချက်ရောက်ပါပဲအစိုးရအနေနဲ့ကတော့မဖြစ်ပါဘူးဆိုတော့เนาะကျွန်တော်တို့ကာကွယ်ပြီးပြောဆိုတာဖုံးကွယ်ပြီးပြောဆိုတာတော့ကျွန်တော်မဖြစ်တင်တော့ဘူးခင်ဗျမရှိပါဘူးမကျူးလွန်ပါဘူးလို့ပြောပြီးတော့မှကျူးလွန်တဲ့ချက်ကိုတွေ့လို့ရှိရင်ပို့ပြီးတော့သိခါကြပါတယ်ဟိုတာဝန်ရှိတဲ့အတိုင်းတာဝန်မယူဘဲနဲ့အလိုတူအလိုပါဖုံးကွယ်မှုကလည်းနောက်ထပ်မြန်မာဆိုရတွေပို့ပြီးတော့အကျက်တဲဖြစ်စေတယ်ဖြစ်ခဲ့တဲ့အရာကိုတေချာစုံစမ်းမှုလိုအပ်တယ်ဥဒေတာတာဝန်ရှိရှိလုံဆောင်ပေးတဲ့အရာမျိုးတခြားသောအတိမတ်ပြုမှုအရာဖြစ်စေစောင့်ပေးတဲ့ပုံစံမျိုးနဲ့သာဖြစ်ပါလိမ့်မယ်
ဒီကော်မတီအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကတင်သွင်းတဲ့အချက်လက်တွေကိုစစ်ဆေးပြီးရုံးတော်ကိုပုံမှန်တင်ပြရမှာဖြစ်သလိုဖြစ်နိုင်ခြေရှိတဲ့ရွေးချယ်ခွင့်တွေကိုလည်းအကြံပေးရမှာဖြစ်ပါတယ်။ဒါအပြင်ဒီကော်မတီရဲ့ဆုံးဖြတ်ချက်ကိုလည်းရုံးတော်ကလိုအပ်ရင်လက်ခံဖို့ရှိတဲ့အကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာဂမ်ဘီယာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြမလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအတွင်းမှာရိုဟင်ဂျာအမျိုးသမီးတွေအပေါ်အာတမပြုကျင့်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ ICJ နိုင်ငံတကာတရားရုံးမှာတရက်လိုလှုပ်ပြီးတိုင်ကြားထားခဲ့ရပါဒါနဲ့ပတ်သက်လို့မြမဘက်ကကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်၄ချက်ချမှတ်ခဲ့တာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတရားဝင်လက်မခံသေးတဲ့မြမအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းအစင်တစိုက်ပြောဆိုထားသလိုပြီးခဲ့တဲ့ရက်ပိုင်းကစစ်စင်ရေးအတွင်းပါဝင်ခဲ့သူတွေကိုဖမ်းဆီးအရေးယူစစ်ဆေးဒါတွေချပြတာတွေကြောင့်တက်မရောရဲ့လှုပ်ဆောင်ချက်ဟာအားရစရာမရှိပေမဲ့လည်းခုခံချေပါဖို့အတွက်ကောင်းမွန်တဲ့အချက်တစ်ခုဖြစ်တယ်လို့ယူဆနေတာတွေလည်းရှိပါတယ်။နိုင်ငံတကာအရေးနဲ့လူအခွင့်အရေးလေ့လာသုံးသပ်သူဒေါက်တာခင်စော်ဝင်းကတော့ဒီအဖွဲ့ပေါ်ပေါက်လာတဲ့အတွက်စိုးရိမ်စရာမရှိပေမဲ့မြန်မာအစိုးရအနေနဲ့နိုင်ငံတကာလက်ခံလောင်အောင်ချမှတ်ထားတဲ့ဂျားဖြတ်လိုက်နာလှုပ်ဆောင်မဲ့အချက်တွေအပေါ်ဘလို့ဖြည့်ရှင်းဆောင်ရွက်မလဲဆိုတာကိုပွင့်လင်းမြင်သာစွာချပြဖို့လိုအပ်နေတယ်လို့ထောက်ပြထားသလိုလက်ရှိတက်မတော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုခဲ့ပါတယ်
။အလုပ်ရှင်အောင်ပြည်ထောင်စုအောင်ဥပဒေတော့ဖွဲ့ကြခွင့်ပါတယ်။ပို့ပြီးတော့အထူးဒီမှာပြည်ကိုဖိဖိပို့ရဲ့တော့အထင်သေးဘူးလေ။တက်တာရောရက်တာရောခြိမ်းမ်းနေရဘလို့တော့မသိဘူး။ကိုတော်ကဖိုးဖိုးကြီးကပေါ်ဆိုင်ပြင်ပါတယ်။ဟိုရွေးောက်ပဲလောအောင်။ဆိုင်းသားရင်လည်းအများကြီးတွေ့နေတယ်။ဒုံကြမစင်စစ်ကလုံးစတော့နေမစင်လုံးကြီးဝင်ကြတဲ့ဆက်ဆက်တော့နေလေ။ဟိုကနဦးပေါ့လေ။ဆပ်ပြီးတော့ဒီ ICS တဲမှာဆောင်းနိုင်မလား။အဲ့လိုက်ဆောင်းကြမ်းမယ်။သူ့ကြားသေးခင်ကပေါ့ဒါလေးပေါ်လာတာပါ။ဟိုဒီနေ့လေးပြောမလို့ရတာပေါ့။အဲ့ရလေးရတော့တွက်ခက်လာတာပေါ့။နိုင်ငံကြီးလမ်းရာစတန်တစ်ခုအစ်စ်ကိုခံကြည့်မယ်ဆိုလို့ရှိရင်ဒီဘက်ကလည်းသူ့ပြန်မထူထူရနိုင်တယ်။
အခုလို ICJ ဘက်ကကော်မတီတစ်ခုဖွဲ့လိုက်တာနဲ့ပတ်သက်ပြီးမြမအစိုးရဘက်ကလောလောဆယ်တရားဝင်တုံ့ပြန်ချက်တစုံတရာချက်ချင်းထွက်မလာသေးသလိုဆက်သွယ်မေးမြန်းရမှလည်းတာဝန်ခံဖြေဆိုမဲ့သူမရှိခဲ့ပါဘူးရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပို့ထားတာဖြစ်ပါတယ်။